American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
American ပြည်အောင်စုရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုကာကွယ်တဲ့တစ်ချိန်တည်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုမြင့်တင်ဖို့ရည်ရွယ်တဲ့အမျိုးသားလုံခြုံရေးဆိုင်ရာသမ္မတညွှန်ကြားချက်စာချုပ်လွှာကိုသမ္မတဒေါ်နယ်ထရမ့်ကမကြာခင်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်အထူးသဖြင့်တရုတ်ပြည်သူသမ္မတနိုင်ငံလိုရန်ပတ်နိုင်ငံတွေရဲ့ချင်းချမှုတွေကနေကာကွယ်ဖို့ဖြစ်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုးစားရာဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တစ်တွေဖန်တီးဖို့နဲ့စမ်းသစ်တီထွင်မှုတွေအတွက်အရေးကြီးပါတယ်။ဒါကြောင့်အခုစာချုပ်လွှာကနေမဟာမိတ်လက်တွဲပဲနိုင်ငံတွေအနေနဲ့ပုံမှန်ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ရမှာလွယ်ကူမြန်ဆန်အောင်ဆောင်ရွက်ပေးနိုင်မှာဖြစ်တယ်လို့ရင်းနှီးမြှုပ်နှံသူတွေအနေနဲ့လုပ်ငန်းနယ်ပယ်တချို့မှာတော့အမေရိကန်ရဲ့နိုင်ငံခြားရံပတ်တွေနဲ့ပူးပေါင်းလှုပ်ဆောင်တာကိုတားမြစ်ထားမှာဖြစ်ပါတယ်။ဒေါ်လာတန်းတစ်ထောင်ထက်ရင်းနှီးမြှုပ်နှံမှုတွေအတွက်ကိုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာပြန်လည်သုံးသပ်မှုတွေအမြန်ဆုံးရရှိအောင်လုပ်ပေးမယ်လို့လည်းသမ္မတထရမ့်ကကတိပြုထားပါတယ်။အမေရိကန်ရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မတီ CFRUS အနေနဲ့နည်းပညာနဲ့အရေးပါတဲ့အခြေခံအဆောက်အုံတည်ဆောက်မှု၊ကျန်းမာရေး၊စိုက်ပျိုးရေး၊စွမ်းအင်၊ကုန်ရမ်းပစ္စည်းထုတ်လုပ်မှုနဲ့တခြားသောမဟာဗျူဟာကျအမေရိကန်စီးပွားရေးလုပ်ငန်းတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်သွားမယ်လို့လည်းသမ္မတအီဘူရောကရှင်းလင်းထားပါတယ်။အလေးထားရမယ့်အခြေခံအဆောက်အုံတွေနှီးမှာရှိတဲ့အမေရိကန်လယ်ယာမြေတွေနဲ့အင်ချန်မြေတွေကိုလည်းကာကွယ်ပေးထားမှာဖြစ်ပါတယ်။အမေရိကန်ရဲ့နည်းပညာကျွမ်းကျင်မှုနဲ့အရေးပါတဲ့နည်းပညာလုပ်ငန်းတွေမှာရံပတ်နိုင်ငံတွေလုပ်ကင်ခွင့်မရအောင်လဲကန့်သတ်ထားပါလိမ့်မယ်။တပိုင်းလျက်ကူးပစ္စည်း AI ဉာဏ်ရည်တု Quantum နည်းပညာစီးဝါနည်းပညာအာကာသနဲ့တခြားသောနည်းပညာတွေအပါအဝင်အရေးကြီးတဲ့နည်းပညာလုပ်ငန်းတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေတရုတ်နိုင်ငံစီရွှေ့ပြောင်းမသွားအောင်ကန့်သတ်မှုအသစ်တွေလည်းတိုးမြင့်ကောင်းတိုးမြင့်နိုင်ပါသေးတယ်။ဒါကလည်းအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုငွေကြေးတွေနဲ့တရုတ်ရဲ့စစ်ဘက်ရဲ့ဘက်ပေါင်းစပ်မဟာဗျူဟာကိုပံ့ပိုးရမရောက်စေဖို့ဖြစ်ပါတယ်။အမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုထိန်းချုပ်ဆောင်ရွက်တဲ့တစ်ချိန်တည်းမှာရင်းနှီးမြှုပ်နှံမှုထိတ်တန့်နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့သမ္မတထရမ့်ကစိတ်ပိုင်းဖြတ်ဆောင်ရွက်နေတာဖြစ်ပါတယ်လို့အင်ဘူရောကအလေးပေးပြောဆိုပါတယ်။တရုတ်အပါအဝင်နိုင်ငံရဲ့ခြားတိုင်းပြည်တို့ဟာနောက်ဆုံးပေါ်ခင်မီနည်းပညာတွေညာနာမူပိုင်ခွင့်နဲ့မဟာဗျူဟာမြောက်စက်မှုလုပ်ငန်းတွေမှာလုပ်ပိုင်ခွင့်တွေရဖို့အတွက်အမေရိကန်ကုမ္ပဏီတွေမှာတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုစနစ်တကျလှုပ်ဆောင်နေကြသလိုဒါတွေကိုလည်းတံပြန်ရလိမ့်မယ်လို့အင်ဘူရောကကြေညာပါတယ်။လက်ရှိအမေရိကန်စိုက်ပျိုးမြေအေက43တန်းလောက်ကိုနိုင်ငံခြားသားလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းတွေကပိုင်ဆိုင်ထားပါတယ်။ဒါဟာအမေရိကန်နဲ့မြေအားလုံးရဲ့200ခန့်လုံးရှိပါတယ်။ဒီထဲမှာတရုတ်လုပ်ငန်းတွေကပြည်နယ်ပေါင်း28ပြည်နယ်မှာစိုက်ပျိုးမြေအေက35,000ကျော်ကိုပိုင်ဆိုင်ထားတာပါတရုတ်ဟာသူ့ရဲ့စီးရေးထောက်လန်းရေးနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာငွေကြေးပုံမှုသုံးဆွဲပြီးခင်မီတိုးတက်စေဖို့အတွက်အမေရိကန်ရဲ့အရင်အနီးဉာဏ်ပညာတွေကိုအသုံးချနေတာဖြစ်ပါတယ်ဒါဟာဖြစ်အစုလိုက်အပြုံလိုက်ထိခိုက်သေးချင်စေတဲ့လက်နက်တွေစိုက်ဘာစစ်ပွဲနောက်တခြားသောအန္တရာယ်တွေနဲ့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုတိုက်ရိုက်ချိန်ချမှုလည်းဖြစ်ပါတယ်လို့အင်ဗျူရောကမှတ်ချက်ပြုပါတယ်။အမေရိကန်ပြည်ထောင်စုကိုအခွင့်ကောင်းယူတဲ့နိုင်ငံခြားရံပတ်တွေကိုဟန်တာသွားမယ်လို့သမ္မတထရမ့်ကကတိပြုထားတာနဲ့အညီအမေရိကန်ရဲ့အကျိုးစီးပွားကိုဆောင်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုသာခွင့်ပြုပြီးအမေရိကန်ကုမ္ပဏီတွေတရုတ်နိုင်ငံအတွင်းရင်းနှီးမြှုပ်နှံတာတွေကိုဟန်တာဖို့နောက်တရုတ်ကအမေရိကန်ကိုဝယ်ယူနေတာတွေရပ်တန့်ဖို့အတွက်စီးပင်းသစ်တွေချမှတ်သွားမယ်အကြောင်းလဲကတိပြုပြောဆိုထားတာဖြစ်ပါရဲ့ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ